Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်ဒီဇင်ဘာလ8ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့အစည်းအဝေးမှာတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ကဆံမိုးဝေပါ။ဒီနေ့မနေ့စိတ်ဝင်စားစရာကောင်းတဲ့သတင်းတွေမှာဆိုလို့ရှိရင်အစ္စရေးကစီးရီးယားနိုင်ငံအတွင်းကိုလေကြောင်းတိုက်ခိုက်မှု2ကြိမ်ပြုလုပ်ခဲ့တယ်ဆိုပြီးတော့စီးရီးယားကဆွဆွဲလိုက်ပါတယ်။ဥရောပတပ်မကကိုဝင်ရောက်ချင်တဲ့အရှိဥရောပနိုင်ငံတွေကိုရုရှားနိုင်ငံကကြားဝင်ပြီးတော့ဆွတ်ဖက်နေတယ်ဆိုပြီးတော့ဂျာမနီဝန်ကြီးချုပ်ကဝေဖန်ပြစ်တင်လိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတော့တပ်နှက်သမားတွေအကူအညီနဲ့အကျဉ်းဆောင်တစ်ခုကနေအကျဉ်းသား200ကျော်ထွက်ပြေးလွတ်မြောက်သွားပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကြီးညာပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေတမှာဆိုရင်တော့အောက်ခြေအဆင့်ကျေးရွာအုတ်ချုပ်ရည်တိုးတက်ဖို့ဆိုရင်ဖွဲ့စည်းပုံပြင်မရမယ်ဆိုတာနဲ့ပတ်သက်ပြီ
းဒီစာပြန်ကြည့်မယ်ဆိုလို့ချင်းကျွန်တော်တို့ရွေးချယ်ပြီးတော့တင်ပြလိုက်တဲ့လက်ရှိအုတ်ချုပ်ရည်မှုတွေဟာဒီကာကြုတ်ရဲ့ဟိုအုတ်ချုပ်မှုအောက်ကိုရောက်နေတယ်ကာကြုတ
်ကအခုလိုပြောကြားချက်တွေနဲ့အတူဒီတစ်ပတ်ထုတ်လွှင့်ပေးမယ်မျှော်လင့်နေသေးငញ្ញញ័យအစီအစဉ်မှာတော့ကချင်ပြည်နယ်ကငញ្ញញ័យမျှော်လင့်တဲ့တွေကိုကြားကြရမှာပါဒါအပြင်ဒုတိယပိုင်းအစီအစဉ်မှာလည်းပုံမှန်ထုတ်လွှင့်ပေးနေကြမြန်မာပြည်ကပေးစာပြည်ရင်းသုံးသက်ချက်နဲ့တက်ကြီးစကားအစီအစဉ်တွေအပြင်တော်တာရှင်တွေအတွက်ဒီဇင်ဘာတေးသချင်းလက်ဆောင်ပေးဖို့လည်းရှိပါတယ်ဒီအစီအစဉ်တွေကိုလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်
ဣသရီးယားစီးရီးယားနိုင်ငံအတွင်းကိုလေကြောင်းတိုက်ခိုက်မှု2ကြိမ်တနင်္ဂနွေနေ့မှာပြုလုပ်ခဲ့တယ်လို့စီးရီးယားဘက်ကဆွဆွဲလိုက်ပါတယ်။တကြိမ်ဟာဒမတ်စကတ်အပီပီဆိုင်ရာလေစိတ်အနီးမှာပြုလုပ်ခဲ့တာဖြစ်ပြီးနောက်တိုက်ခိုက်မှုတစ်ခုကတော့လေဘနွန်နိုင်ငံနယ်စပ်အနီးမှာရှိတဲ့ဒိုင်မတ်စ်မြို့အနီးမှာပြုလုပ်ခဲ့တာလို့ဆိုပါတယ်။ဣသရီးရန်သူတွေဟာနေရာနှစ်ခုကိုကျူးကျော်ရန်စတိုက်ခိုက်မှုပြုလုပ်ခဲ့တယ်ဒါပေမဲ့အသေးအပြောက်ဆုံးရှုံးမှုမရှိခဲ့ဘူးလို့စီးရီးယားနိုင်ငံပိုင်ရုပ်သံဌာနကကြေညာပါတယ်။စီးရီးယားနိုင်ငံတဝန်းတိုက်ပွဲတွေဖြစ်ပွားနေရအရက်တွေကိုလေ့လာစောင့်ကြည့်နေတဲ့ဗြိတိန်နိုင်ငံအခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာတဲ့အဖွဲ့ကတော့ဒီမတ်မြို့အနီးမှာစစ်တပ်ပိုင်နေရာတနေရာရဲ့အပြင်ဘက်မှာပောက်ကွဲမှု၁၀ကြိမ်ကြားခဲ့ရတယ်လို့ဆိုပါတယ်။လွန်ခဲ့တဲ့၄နှစ်နီးပါးစီးရီးယားနိုင်ငံမှာသမ္မတဘာရှာအယ်အာဆတ်ပေါ်စန့်ကျင်တဲ့တော်လှန်ရေးစတင်ပြီးတဲ့နောက်ပိုင်းဣသရေးကစီးရီးယားနိုင်ငံအတွင်းကိုလေကြောင်းတိုက်ခိုက်မှုတွေတော်တော်များများပြုလုပ်ခဲ့ပါတယ်။ဒါပေမဲ့မတိကျိုးကျွနေခဲ့သလိုတနင်္ဂနွေနေ့စီးရီးယားကထုတ်ပြန်တဲ့သတင်းနဲ့ပတ်သက်ပြီးတော့လည်းဘာမှတ်ချက်မှတစုံတရာပေးပြောဆိုခြင်းမရှိပါဘူး
။ဘရင်အုပ်ချုပ်တဲ့ Saudi Arabia နိုင်ငံမှာလုံခြုံရေးပြက်ပြောင်းအဖြတ်လုပ်ငန်းတွေလှုပ်ဆောင်ဖို့ကြိုးစားတယ်လို့တန်လျာရှိသူ135ယောက်ကိုဖမ်းဆီးလိုက်တယ်လို့အစိုးရကပြောကြားလိုက်ပါတယ်။အခုဖမ်းဆီးထားသူတွေထဲမှာစီးရီးယားနိုင်ငံသား16ယောက်နဲ့ယီမန်နိုင်ငံသား3ဦးအပါအဝင်နိုင်ငံခြားသား26ယောက်ပါဝင်တယ်လို့ပြည်ထောင်စုဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောပါတယ်။အခုဖမ်းဆီးထားသူတွေဟာအကြမ်းဖက်အဖွဲ့လို့တန်လျာရှိတဲ့အဖွဲ့တွေမှာပါဝင်သူတွေလို့ Saudi Arabia အစိုးရကပြောပါတယ်။သူတို့ထဲကတချို့ဟာတခြားနိုင်ငံတွေမှာတပုံးတွေအဖြစ်ပါဝင်မှုတိုက်ခိုက်နေသူတွေဖြစ်ပြီးSaudi Arabia နိုင်ငံထဲမှာတိုက်ခိုက်မှုတွေကိုဆက်ပြီးလှုပ်ဆောင်ဖို့အစီအစဉ်လုပ်နေကြသူတွေလို့ဆိုပါတယ်။တချို့ကတော့ Saudi Arabia နိုင်ငံထဲကိုလက်နက်တွေခိုးသွင်းလာသူတွေဖြစ်တယ်လို့သူတို့ဟာအကြမ်းဖက်အဖွဲ့တွေအတွက်ငွေရောင်းအကူအညီပေးသူတွေလို့လည်းဆွဆွဲပါတယ်။သူတို့ကိုဘယ်ချင်းကဖမ်းခဲ့တယ်ဆိုတာကိုတော့ထုတ်မပြောသေးပါဘူး။ Saudi Arabia, UAE, Jordan နဲ့ Bahrain နိုင်ငံတို့ဟာစီးရီးယားနိုင်ငံထဲက IS Islamic စစ်သွေးကြော်တွေကို American ဥဆောင်တဲ့တပ်ဖွဲ့တွေကလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်ရမှာပါဝင်ခဲ့ပြီးချိန်ကစလို့အခုလိုဖမ်းဆီးမှုတွေကိုလှုပ်လာခဲ့တာပါ။ Saudi Arabia နိုင်ငံဟာ September လ IS Islamic စစ်သွေးကြော်တွေကိုကနဦးဝင်ရောက်ရှင်းလင်းမှုတွေမှာပါဝင်ခဲ့တဲ့အတွက် Saudi အင်ရှိတ်မင်းသားရဲ့တားတော်ကိုတတ်ပစ်မယ်လို့အကြမ်းဖက်တွေရဲ့ချိန်ချမှုတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။
ဥရောပတပ်မကကိုဝင်ရောက်လို့တဲ့အရှိဥရောပနိုင်ငံတွေရဲ့လူလားမှုကိုရုရှားကကြားဝင်ဆွတ်ဖက်နေတယ်ဆိုပြီးတော့ဂျာမနီဝန်ကြီးချုပ်အန်ဂျလာမာခဲကပြင်းပြင်းထန်ထန်ဆွဆွဲပြောဆိုလိုက်ပါတယ်။ဂျော်ဂျီယာ၊မော်လ်ဒိုဗာနဲ့ယူကရိန်းနိုင်ငံတွေအနေနဲ့သူတို့ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအရ EU ဥရောပတပ်မကနဲ့သဘောတူညီမှုတွေလက်မှတ်ရေးထိုးဖို့ဆုံးဖြတ်တာဟာအခက်ခဲတွေပေါ်အောင်ရုရှားဘက်ကဖန်တီးလှုပ်ဆောင်နေတယ်လို့မစ္စမာခဲကဂျာမနီနိုင်ငံမှာထုတ်ဝေတဲ့ဒိုင်ဝဲသတင်းစာကိုပြောဆိုလိုက်တာပါရုရှားဟာယူကရိန်းနဲ့အချုပ်အခြာနယ်မြေပိုင်ဆိုင်မှုကိုအာမခံပါမယ်ဆိုပြီးတော့1994ခုနှစ်ကသဘောတူညီထားချက်ကိုချိုးဖောက်နေတယ်လို့လည်းသူမကထည့်သွင်းပြောဆိုသွားပါတယ် ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဟာယူကရိန်းစစ်တပ်နဲ့ခွဲထွက်ရေးတပုံတွေကြားအပြစ်ခတ်ရဆက်ရေးသဘောတူညီမှုရစေရေးအတွက်အခွင့်အလမ်းတစ်ခုအဖြစ်သတ်မှတ်ထားတဲ့သူ့ရဲ့အခေါ်ငြိမ်းသက်ခြင်းနေ့အဖြစ်သတ်မှတ်ထားတဲ့အင်္ဂါနေ့ကိုလိုက်နာကြဖို့ယူကရိန်းအစိုးရတပ်ဖွဲ့တွေကိုအမိန့်ပေးထားပါတယ်။ဒီဇင်ဘာလ9ရက်နေ့မှာယာယီအပြစ်ခတ်ရဆက်ထားရေးကိုသဘုံအဖွဲ့တပ်မှုတွေကလည်းသဘောတူထားကြပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံမြောက်ပိုင်းဝါဇီရစ်စတန်မှာရှိတဲ့တာလီဘန်တွေရဲ့နေအိမ်ဝင်းတွေကိုအမေရိကန်တွေရဲ့မောင်းသူမဲ့ drone ညံနဲ့တိုက်ခိုက်မှုကနေအမေရိကန်တွေအလို့ရှိနေတဲ့အကြီးတန်း Al-Qaeda ခေါင်းဆောင်သူအပါအဝင်စစ်သွေးကြွ၄ဦးတည်းမှနေတေဆုံးခဲ့ရပြီးနောက်နှစ်ဦးလည်းဒဏ်ရာရရခဲ့တယ်လို့ပါကစ္စတန်လုံခြုံရေးအရာရှိတွေကပြောပါတယ်။တနင်္ဂနွေနေ့လေကြောင်းတိုက်ခိုက်မှုကနေတေဆုံးခဲ့သူတွေထဲမှာတဦးကပါကစ္စတန်နိုင်ငံထဲကထင်ရှားတဲ့ Al-Qaeda ခေါင်းဆောင်အူမာဖာရူဖ်ဖြစ်တယ်လို့စစ်ဖက်အရာရှိတွေကထုတ်ပေါ်ပြောဆိုပါတယ်။သူကအရင် Al-Qaeda ခေါင်းဆောင်အိုဆာမာ ဘင်လာဒင်နဲ့ရောလက်ရှိခေါင်းဆောင် Ayman al-Zawahiri နဲ့ပါနီးစပ်သူတွေဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ်။ပါကစ္စတန်တာလီဘန်တွေနဲ့ဆက်နွယ်နေတဲ့တပ်မှူးတဦးဖြစ်သူ Hafiz Gul Bahadur ဒီဝင်းထဲမှာနေထိုင်နေရှိပေမဲ့လေကြောင်းတိုက်ခိုက်ချိန်မှာဒီ Bahadur ရှိမရှိတော့အခုထိမသိရသေးပါဘူး။Al-Qaeda နဲ့ Taliban အဖွဲ့တွေဟာပါကစ္စတန်နိုင်ငံထဲမှာအခုထိရင်းနှီးနှီးဆက်နွယ်မှုတွေရှိနေဆဲဖြစ်ပါတယ်။ဒီအစွန်းရောက်အဖွဲ့နှစ်ဖွဲ့နဲ့ဆက်နွယ်နေတဲ့စစ်သွေးကြွတွေကိုတိုင်းရင်းသားတွေနေထိုင်ရာမြောက်ပိုင်းဝါဇီရစ်စတန်မှာဂျူလာကစပြီးပါကစ္စတန်စစ်တပ်ကတိုက်ပွဲတွေဆင်နွှဲနေတာဖြစ်ပါတယ်။စနေနေ့ကလည်းနယူးယောက်မြောက်ရထားလမ်းစနစ်ကိုတိုက်ခိုက်ဖို့ကြိုးစားတဲ့ American အစိုးရလိုရှိနေသူ Al-Qaeda အကြီးတန်းခေါင်းဆောင်ကိုပါကစ္စတန်တပ်တွေကအသေးရမိခဲ့တာဖြစ်ပါတယ်။
ယူအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ယူရတဲ့နင်းလာနေတဲ့စီစဉ်တွေကသတင်းတွေဆက်လက်ကြီးညာနေပါတယ်။အင်အားပြင်ဟာဂူပစ်တိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံအရှေ့ပိုင်းကမ်းရိုးတန်းကိုညဘက်မှာဝင်ရောက်တိုက်ခတ်ခဲ့ရမှာအနည်းဆုံးလူ2ဦးသေဆုံးခဲ့ရပါတယ်။ငါးဖက်လုံငန်းအဓိကကျတဲ့ဆမာကျွန်းကိုမုန်တိုင်းဆက်ပြီးတော့ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးအဆောက်အဦးအမိုးတွေလန်ထွက်တစ်ပင်တွေကျိုးကျခဲ့တယ်လို့ဒေသခံပတ်ကာဆာမိုးလီဝတာဌာနကပြောပါတယ်။အဆောက်အဦးတွေကတုတ်ခေါမိုးတွေစုပ်ပြဲပြုတ်ထွက်ကုန်ပြီးတော့ပစိဖိတ်တမုတ်တရာပေါ်မှာလွင့်ပြန်နေတယ်လို့လည်းဆိုပါတယ်။လမ်းမတွေပေါ်မှာလည်းတစ်ပင်တေကန်အကျိုးတွေသူပြားတွေပြန့်ကျဲနေတယ်လို့ဒေတာတစ်ခုလုံးမှာလည်းမီးတွေပြက်နေပါတယ်တနအီဒေတိုင်နှုံးမိုင်130လောက်ပြင်းအားရှိတယ်လို့ဆိုပါတယ်ဟာကူပစ်မုန်တိုင်းဟာဖိလစ်ပိုင်နိုင်ငံအလဲပိုင်းကို3ရက်လောက်ဖြတ်သွားလိမ့်မယ်လို့မိုးလေဝသခန့်မှန်းသူတွေကပြောပါတယ်ကန်ယူရန်ဒေတာတွေဘက်မှာကြေးရွာတွေမြေပြိုကျမှုတွေဖြစ်နိုင်တဲ့ဒေတာတွေကလူပေါင်းတသန်းကျော်ကိုဘေးကင်းရာယာယီစခန်းတွေကိုရွှေ့ပြောင်းထားရပြီးကြီးမားတဲ့ပြဿနာတွေပေါ်လာခဲ့ရင်တုံ့ပြန်ဆောင်ရွက်နိုင်အောင်စစ်တပ်ကလည်းတက်လှမ်းထားတယ်လို့ဆိုပါတယ်ခင်ဗျာ
နိုင်ငံတကာအဟားရင်ကုမ္ပဏီတစ်ခုဖြစ်တဲ့ Alba ကုမ္ပဏီကတက္ကစီရင်မောင်းတူဟာအမျိုးသမီးခီးသွွားတူကိုအတ္တမပြုကျင်းမှုနဲ့ဖမ်းဆီးလိုက်တယ်လို့အိန္ဒိယရဲတွေကပြောပါတယ်။အသက်23နှစ်အရွယ်ရင်မောင်း Shiv Kumar Yadav ကနယူးဒယ်လီမြို့မှာလက်ကင်ဖုန်းနဲ့အဟားရင်ခေါ်ပြီးရှင်းလင်းခဲ့သူအမျိုးသမီးတူကိုအခုလိုအတ္တမပြုကျင်းခဲ့တာလို့ဆိုပါတယ်။သူကအမျိုးသမီးကိုတနင်္လာခေါ်သွားပြီးကားထဲမှာသူမအိပ်ပျော်သွားစဉ်လှုပ်ဆောင်ခဲ့တာလို့ဆိုပါတယ်။ American ချစ်ဆက်အဟားရင်ကုမ္ပဏီကအငားကားစီးလူတွေကိုအင်တန်ရရောက်တော့ရောက်ခေါဆောင်ပို့ဆောင်ပေးတယ်လို့ငွေချေရမှာလဲလက်ကင်ဖုန်းကနေငွေပေးလို့ရတော့မို့ငွေလူမှာကိုမပူရတဲ့ဝန်ဆောင်မှုတစ်ခုဖြစ်ပါတယ်ဒီကုမ္ပဏီကနယူးဒယ်လီမြို့မှာပြီးခဲ့တဲ့ဒီဇင်ဘာလကစပြီးဝန်ဆောင်မှုအသစ်ဖွင့်လှစ်ခဲ့တာဖြစ်ပါတယ
်တနက်သမားတွေရဲ့အကူအညီနဲ့နိုင်ဂျီးရီးယားနိုင်ငံမှာရှိတဲ့အချင်းထောင်တစ်ခုကအချင်းသား200ကျော်ညဘက်မှာထွက်ပြေးလွတ်မြောက်သွားပါတယ်ဒါဆိုရင်နိုဝင်ဘာလဇန်ပိုင်းကစလို့အနောက်အာဖရိကနိုင်ငံမှာတတိယချိန်မြောက်အလုံးရင်းနဲ့အချင်းထောင်ဖောက်ထွက်ပြေးလုံမြောက်မှုလည်းဖြစ်ပါတယ်။နိုင်ငံအမည်ရှိတဲ့အတွင်းပိုင်းပြည်နယ်တစ်ခုကအလေလက်ဆင့်ရှိတဲ့လုံခြုံမှုအလေလက်ဆင့်လုံခြုံမှုရှိတဲ့အကျဉ်းတောင်ကနေအခုလိုအကျဉ်းသားတွေထွက်ပြေးသွားနိုင်အောင်စီစဉ်တိုက်ခိုက်ခဲ့သူတွေဟာဘယ်သူဘဝတွေဆိုတာကတော့မသိရသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းနိုင်ငံရဲ့အရှေ့တောင်ပိုင်းမှာအကျဉ်းသား300ထက်မနည်းထွက်ပြေးသွားခဲ့တယ်လို့နိုဝင်ဘာလဇန်းနှုန်းကတောင်ပိုင်းကိုဂျီပြည်နယ်မှာအကျဉ်းတောင်ကနေအကျဉ်းသား144ယောက်ထွက်ပြေးလုံမြောက်သွားခဲ့ပါတယ်။ခုနောက်ဆုံးဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေကိုအစွန်းရောက်ဘူဂိုဟာရမ်အကြမ်းဖက်အဖွဲ့ကစီစဉ်လှုပ်ဆောင်ခဲ့တယ်လို့တန်ရရှိထားပါတယ်ခင်ဗျာ
တနင်္လာနေ့ဟာဟောဝိုင်အမေရိကန်ရေတပ်အခြေစိုက်စခန်းပေါ်ဟာဘာကိုဂျပန်ရဲ့အလေးဝင်ရောက်တိုက်ခိုက်ခဲ့တဲ့ 83နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်1942ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာအခုလိုတိုက်ခိုက်ခံရတာမို့ American သမ္မတ Franklin Roosevelt ကဒီနေ့ကိုဂုံတိုက်ခါကျဆင်းတဲ့နေ့တစ်နေ့ဖြစ်ရှိနေမယ်လို့ကြေညာလိုက်ပြီးဂျပန်ကိုစစ်ကြေညာခဲ့တာမို့ American ပြည်ထောင်စုဟာဒုတိယကမ္ဘာစစ်ထဲဝင်ပါလာခဲ့တာဖြစ်ပါတယ် Pacific သမုဒ္ဒရာထဲမှာရှိတဲ့ American ပိုင်း Hawaii ကျွန်းမှာအတိုက်ခိုက်ခံရမှုကြောင့် American စစ်သားတွေနဲ့တခြားလူပေါင်း 2,400 ကျော်သေဆုံးခဲ့ရတာဖြစ်ပါတယ် Direct from Washington
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစက်မိုးဝေနဲ့ဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာသတင်းဆောင်မတပုတ်ကိုအရင်ဆုံးလှည့်ပေးပါရစေ။2008ဖွဲ့စည်းပုံခြေခံဥပဒေတွေကကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေနဲ့ပတ်သက်လို့ပြည်သူအများစုမသိရှိကြကြောင်းနဲ့အောက်ခြေစင်ကျေးရွာအုပ်ချုပ်မှုတိုးတက်ဖို့ဆိုရင်2008ဖွဲ့စည်းပုံခြေခံဥပဒေကိုပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်းလူမှုရေးနဲ့နိုင်ငံရေးလှုပ်ရှားဆောင်ရွက်နေတဲ့ကွန်ရက်အဖွဲ့တွေကပြောပါတယ်။အပြည့်အစုံကိုတော့မန့်ရင်ကျင်းနိုင်ကဆက်ပြီးတော့ပြောပြပေးပါရှင်
။လူမှုရေးနိုင်ငံရေးလှုပ်ရှားဆောင်ရွက်နေတဲ့ကွန်ရက်ပေါင်း18ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ ACDD ခေါ်ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကနေတနင်္ဂနွေနေ့ကပထမဆုံးကြိမ်ထုတ်ပြန်တဲ့လူထုသဘောထားအမြင်ကောက်ခံတဲ့အစဉ်ခံစားအရ2008ဖွဲ့စည်းပုံခြေခံဥပဒေပုံမှ288နဲ့289တို့မှာဖော်ပြထားတဲ့အခန်း15ခန်းပါရက်ကြီးဥပဒေကိုပြည်သူအများစုကမသိနားမလည်ကြဘူးလို့ ACDD ကွန်ရက်တာဝန်ခံတအူးဖြစ်သူကိုရဲကျော်သူက VOE ကိုပြောပါတယ
်ကျွန်တော်ရာခိုင်နှုန်းနဲ့ခေါ်ကြတင်ပြထားတာရှိတယ်ပြည်သူလူထုကကိုယ်တိုင်သိချာသိသိကြဒီဥပဒေပြဋ္ဌာန်းမှုတွေကိုမသိရှိတဲ့ပုံပြီးတော့များတယ်ဆိုရအောင်မီဒီယာရန်ကောက်တဲ့နေရာမှာတော့57ရာခိုင်နှုန်းကျော်လောက်ပါပဲသိရှိပြီးတော့ကြံတဲ့အပိုင်းနေရာမသိရှိတဲ့လူတွေတော်တော်များများရှိတယ်ဆိုတော့ဟာအရင်ကတော့တောင်းပါလေဒီချာပေါ်ပြထားတာရှိပါတယ
်ဒီအစဉ်ခံစားထုတ်ပြန်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့လေသူကအခုလိုဆက်ရှင်းပြပါတယ
်2022ခုနှစ်ဖေဖော်ဝါရီလ24ရက်နေ့မှာတက်ဆန်းခဲ့တဲ့ပြည်ထောင်စုလွှတ်တော်ဥပဒေအမှတ်1ရက်ကွက်သမုတ်ကြီးရအောင်ချွေးမှုဥပဒေနဲ့2022ခုနှစ်မတ်လ28ရက်နေ့မှာအဲ့ဒီဥပဒေကိုပြင်ဆင်တဲ့ပြည်ထောင်စုလွှတ်တော်ဥပဒေအမှတ်9ရဲ့အားနည်းချက်တွေဒီမိုကရေစီစာနေနဲ့လွှတ်တော်မှုတွေကိုပြည်သူလူထုအနေနဲ့သိရှိနားလည်သဘောပေါက်စေရန်နိုင်ငံတော်ရဲ့အချုပ်အခြာအာဏာနိုင်ငံသားများထံမှဆင့်သက်လာပြီးဆိုထားတဲ့အတိုင်းနိုင်ငံရဲ့မူလအာဏာပိုင်သူများဟာပြည်သူလူထုကြီးတရားလုံးဖြစ်တယ်ဆိုတဲ့ဟာကိုကိုယ်တိုင်သိရှိနားလည်စေရန်ပြည်သူလူထုရဲ့ခံကြရနိုင်ငံရေးခွင့်ရင်းနဲ့နိုင်ငံသားခွင့်ရင်းတွေကိုနားလည်သဘောပေါက်ဖို့ဖြစ်ပါတယ်
။အဲ့ဒီစစ်တမ်းအစင်ခန်းစားဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုလည်းအကျိုးပြုနိုင်မယ်လို့မျှော်လင့်တယ်လို့ပြောထားတော့အဲ့ဒါဘာကြောင့်ပြောနိုင်တာလဲရှင်
။ခြေခံဖြစ်တဲ့အောက်ခြေအစိုးရအဖွဲ့လေးတွေကိုပြင်ပြောင်းလဲနိုင်တယ်ဆိုလို့ရှိရင်အပေါ်ပိုင်းအုပ်ချုပ်ရေးပိုင်းတွေကကျွန်တော်တို့ပြင်ဆင်ပြောင်းလဲနိုင်မယ်လို့မြင်တော့သမရစာပြီးတော့အခုချိန်ဒီရကြေးအုပ်ချုပ်ရေးမှုတွေဒီကိုကျွန်တော်တို့ကတိုင်းရဲ့ရိတ်ချက်ကမရဘူးဖြစ်နေတာလေအပေါ်မှာစီစဲမှုအပိုင်းနေရှိနေတယ်ဒါကြောင့်မလို့ဒီအောက်ခြေအဆင့်အားနေစားပြီးတော့ရိတ်ချက်ကတိုင်းရဲ့ရိတ်ချက်ကရလာပြီဆိုလို့ချင်းအပေါ်ပိုင်းအဆင့်အထိသမရအဆင့်အထိကိုကျွန်တော်တို့ကရိတ်ချက်ကရနိုင်တယ်လို့ယုံကြည်တာပါ
ဟုတ်ကဲ့စီခန်းစားအရဖွဲ့စည်းပုံတွေမှာပါတဲ့အားနည်းချက်တွေနောက်ဒီမိုကရေစီခြေခံနေနဲ့လွဲချော်တာတွေလည်းသုံးသပ်တင်ပြထားရဲဆိုတော့အဲ့ဒါဥပမာပြောပြလို့ရမှာရှင်
ဒီကဒီအုပ်ချုပ်ရေးမှုတွေကိုတရားစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးတော့သူတို့အာဏာပေးပိုင်ပေးထားတဲ့ကိစ္စမျိုးတွေဟာဆိုလို့ရှိရင်ပြည်သူ့မော်လာတရားစီပိုင်နဲ့ပတ်သက်တဲ့ဒီဒီမိုကရေစီအနေနဲ့မကိုင်းဘူးပြီးလို့ရှိရင်ကျွန်တော်တို့အောက်ချင်မှာတော့ပြည်သူလူထုကရွေးချယ်လိုက်တယ်ဒါပေမဲ့လို့အပေါ်မှာပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ခရိုင်အစ်င့်တိုင်းစင်မြို့နယ်အစ်င့်တွေမှာဘယ်ကနေခန့်လဲဆိုတော့ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကိုဘယ်ကခန့်လဲဆိုတော့ကာကြုတ်ကနေပြီးရွေးချယ်ပြီးတော့ဆင်းလို့ထားတဲ့ဒီကနေပြီးတော့ပြည်ထောင်စုဝန်ကြီးဖြစ်လာတယ်ပြည်ထောင်စုဝန်ကြီးကနေမှရွေးချယ်ခန့်တဲ့လူတွေကတိုင်းခရိုင်မြို့နယ်အစ်င့်အုပ်ချုပ်ရေးမှုတွေဖြစ်လာတယ်ဆိုတော့ဒီစားပြန်ကြည့်မယ်ဆိုလို့ချင်းကျွန်တော်တို့ရွေးချယ်ပြီးတော့တင်ပြလိုက်တဲ့ရကြေးအုပ်ချုပ်ရေးမှုတွေဟာဒီကာကြုတ်ရဲ့ဘောအုပ်ချုပ်မှုအောက်ကိုရောက်နေတယ်ကာကြုတ်ကချုပ်ကင်ထားတာကိုတွေ့ဆိုင်တယ်အဓိကတက်စလာကြီးပေါ့နော
်ဒီနှစ်ဂျွန်လနဲ့ဩဂုတ်လမှာရခိုင်ချင်းမွန်ပြည်နယ်အပါအဝင်တိုင်းဒေသကြီး6ခုတွင်းကမြို့နယ်82မြို့နယ်မှာကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေအပေါ်လူထုသဘောထားအမြင်တွေကို ACDD ကွန်ရက်အဖွဲ့တွေကစစ်တမ်းကောက်ယူပြုစုပြီးအစဉ်ခံစားထုတ်ပြန်ခဲ့တာပါရှင်
ရှင်ပါခင်ဗျာ ရန်ကုန်မြို့ပြင်ကတိုးချဲ့မြို့သစ်တွေကိုစနစ်တကျစီမံကိန်းဆွဲပြီးအကွက်ချစီစဉ်ကြင်းမရှိတဲ့အတွက်လူနေနေတယ်၊သွာလာရေးခက်ခဲတယ်အိမ်စည်းတွေမလိုအပ်ဖက်အဆမတန်ကြီးမားနေတယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေပါတယ်။လူဦးရေတန်းပေါင်းများစွာနေထိုင်တဲ့မြန်မာနိုင်ငံရဲ့ကြက်တေးဆောင်ရန်ကုန်မြို့ကြီးနိုင်ငံတကာအဆင့်မီဖြစ်အောင်မြို့နယ်လူထုအတွက်အဆင်ပြေချောမွေ့အောင်ဘယ်လိုလှုပ်ဆောင်သင့်ပါသလဲဆိုတာတွေကိုအခုလာမယ့်အင်္ဂါညဒရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0923829554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။သတင်းရှင်တွေအနေနဲ့မနေ့ဖြန်အင်္ဂါနေ့ည9:00အစီအစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။အခုပတ်စဉ်ကဏ္ဍတွေကိုလှည့်ပေးပါမယ်။အရင်ဆုံးတော့ VOA သတင်းတော်ကိုအောင်ရဲမောင်မောင်တာဝန်ယူတင်ဆက်ပေးနေတဲ့မျော်လင့်နှွေးထွေးငြိမ်းချမ်းရေးအစီအစဉ်ကိုနားဆင်ကြည့်အောင်ပါရှင
်မင်္ဂလာပါခင်ဗျာမျော်လင့်နှွေးထွေးငြိမ်းချမ်းအစီအစဉ်ကနေကြိုဆိုပါရစေကျွန်တော်ကတော့အောင်ရဲမောင်မောင်ပါတနက်ကင်တိုက်ပွဲတွေမရနိုင်သေးတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာညီညာရေးကိုမျှော်လင့်နေကြတဲ့တိုင်းရင်းသားပြည်သူတွေရဲ့နေစဉ်ဘဝတွေနဲ့ညီညာရေးအကြဘလို့ဆွတ်နေမှုရှိနေတယ်ဆိုတာကိုသူတို့ကိုယ်တိုင်ပြောပြထားတဲ့ဘဝစကားတွေကနေနားဆင်ကြရမှာဖြစ်ပါတယ်ကျွန်တော်နဲ့အတူဒီတစ်ပတ်တင်ဆက်မဲ့သူတွေကတော့နေရတနာဇော်နဲ့ကေဇူးပါသူတို့နှစ်ယောက်စလုံးကချင်ပြည်နယ်ကိုရောက်နေကြပါတယ်
Hello
Hello เกซูรุบะมายောက်နေရလဲရတနာဘုံမှာလဲဗ
ျဟုတ်ကဲ့เกซูรุနေအောင်လို့အခုမြေကြီးသားမနှောခွင့်ရဝိပုစုတော်ဘွယ်ကိုရောက်နေကြတာပြီးရင်စစ်ကြောင်စကောင်ကိုဆက်သွားမှာလေ
ရတနာလဲနေမကြီးကစင်ဒီဇိုင်နာဆမ်းပါရတဲ့တာတွေ့ဖို့ရှိရဲကိုရဲ
့เกซูကစစ်ကြောင်စကန်းကိုယင်သွားမှာပေါ့နော
်ဟုတ်တယ်အဲ့ဒီစကန်းကမြေကြီးသားမြို့အစုံမှာရှိပြီးတော့ကားနဲ့တနားလောက်သွားရမှာအဲ့ဒီစကန်းထဲမှာဆိုရင်လူ918ယောက်နေပြီးတော့အိမ်တော်စု143ခုရှိတယ်ပြီးခဲ့တဲ့3နှစ်လောက်ကမြကြီးနာဝိုင်းမော်ဗမော်ဘက်တွေကစစ်ဆောင်မှုရောက်လာခဲ့တဲ့သူတွေကိုဖះเจ้าကနေစောင့်ရှောက်ထားတာနောက်ပိုင်းမှာမှသူ့မို့ထရန်ကတွေစောက်ပြတာလေဘေးမှာမူကြိုးချောင်းလေးတောင်ရှိသေးတယ်မြကြီးနာမြို့ဆိုမှရှိရဲ့ဇီးလွန်ဒုက္ခတဲ့စခန်းထဲကိုဝင်လိုက်တာနဲ့အရင်ဆုံးတွေ့လိုက်ရတာကလေးတွေပြင်ထွက်ပြီးတော့ကစားနေတာပြီးတော့ကလေးတယောက်ကထူးထူးဆန်းဆန်းသူ့ရဲ့ညီမလေးလို့ပြောတဲ့ကလေးတယောက်ကိုကြောက်မှပို့ထားတယ်ဘာလို့ကလေးကိုအိမ်မှာမထားပဲကြောက်မှပို့ထားလဲလို့သူ့ကိုမေးတော့အိမ်မှာအမေဆက်ရှင်နေလို့ပါတဲ့အဲ့ဒါနဲ့ဆက်ရှင်နေတဲ့အိမ်ကိုသူ့ကိုလိုက်ပြပါဆိုပြီးတော့ခေါ်လာခဲ့တယ
်ကျမနာမည်ဆိုင်းရာပါ
ကျွန်မအုတ်ထုတ်ပေါ့စပေါ်မှာအုတ်ထုတ်ချုပ်နေတာအရာကတော့ခရိုင်ရောင်နဲ့ပန်းရောင်စိမ်းရောင်လေးတွေဆက်ထားတဲ့ပိန်းနဲ့အုတ်ထုတ်ချုပ်နေ
ဒီစက်တွေကရောအမမဘယ်တော့မှဝယ်ထား
လောလောဆယ်အခုကျွန်မတုံးနေတဲ့ဆက်ကပထမဆုံးယူအနေနဲ့ပုံနေတာအခုကြက်ချင်းနေနဲ့အိမ်တွင်းဖွံ့ဖြိုးရေးကြောင်းကနေတွဲပြီးမှတို့ကဒီဆက်ချုပ်တဲ့ပညာလေးပေါ့ညတ်တာတွေအင်ဂျီချုပ်တာတွေအဆဆအရရတုပ်ပေးတဲ့ဆက်ချုပ်တင်တာမှအဲ့မှာကျွန်မပါတယ်ပေါ့
ဒါဆိုအရင်တော့ကရောဘယ်မှာနေခဲ့တာလဲအမတို့
ကကျမတို့ကနန်းဆန်းရမှာနေတာဟိုမှာစစ်ဖြစ်လာပြီဆိုလို့ပေါ့နော်တ냐တယ်လည်းအုံလုံးတီးကြပြီဆိုတော့ကျမတို့ကလည်းနေရင်တော့ပြောမှာနေနေတဲ့အင်ထောင်စုပြန်နေလာတယ်ပေါ့အဲ့ဒီအချိန်တွေကဗမော်နဲ့ဒီမချနာလာနေပေါ့နော်ကားလန်တလျှောက်အမတွေကတဒါးတွေပါတယ်မိုင်းခွဲမှဖြူတာအဲ့လိုမျိုးတွေရှိတဲ့အတွက်ကြောင့်မို့ပေါ့နော်အလုံးကပြေးကြတယ်ပေါ့ကျမတို့ကလည်းအဲ့လိုမျိုးလမ်းနေပျက်စီးကုန်ပြီဆိုတော့ကျမတို့လည်းကြောက်မှထပ်ပြေးလာခဲ့ကြတာ
ဒီစက်ချောင်စခန်းမှာနေရတာရောအမအဆင်ပြေရလား
ကျမတို့ပြေးလာရတာအတုံးနဲ့ပြေးလို့အခု၄နှစ်ထဲမှာဝင်နေပြီအဲဒီလိုမျိုးအကြာကြီးကိုယ့်နေရာကိုထားခဲ့ပြီးမှဒီလိုနေရာမှာလာမှနေရတယ်ဆိုတော့စိတ်တော့မကောင်းဘူးပေါ့ဟိုအစားရောက်ရောက်ချင်းတုန်းကဆိုရင်အများကြီးခံစားရတယ်ကျမတို့မြို့ကိုရောက်လာလို့ဒီလိုလူတွေအများကြီးစုပြုံပြီးမှအဲ့လိုမျိုးအများနဲ့နေရတာဆိုရင်တော့မှကျမတို့စိတ်မှာကြောက်နဲ့စိတ်တရားရှိနေတယ်ပေါ့အတန်တစ်ခုခုဝုန်းဆိုတာနဲ့တခါတည်းလှမ်းပြီးမှ ပါတာနဲ့အဲ့လိုမျိုးပေါ့အိတ်လို့ရှင်တဲ့အဲ့လိုပဲခွေးတွေတအားဟောင်းပြီးဆိုလဲကျမတို့မှာဗာများဖြစ်တယ်လေပေါ့အဲ့လိုမျိုးနဲ့လှမ်းပြီးမှနိုးတာအဲ့လိုမျိုးတွေလည်းရှိခဲ့တယ်ပေါ့အခုထိခံစားနေရတယ်အခုဒီလိုတိကျခကြလို့လဲကျမတို့ကိုနေရမှာကိုမနေရဘူးမျိုးပဲမှာနော်စုပြီးမှဒီလိုလာနေရတယ်ပေါ့ကျမတို့အတွက်မကောင်းဘူးကလေးတွေရဲ့ပညာရေးဘက်မှာဆိုရင်လည်းဟိုမှာနေတော့ကတင်တော့တင်ရတယ်ပေါ့ဟိုမှာလည်းဒါမှလည်းအဲ့လိုစစ်ဖြစ်လိုက်လို့ကျွန်တော်တို့ဒီဘက်ကိုရောက်လာတဲ့အချိန်မှာကလေးတွေလည်းအမျိုးမျိုးခံစားရမှတချို့ကလေးတွေဆိုပညာရေးပိုင်းဘက်မှာပေါ့သွားတာမျိုးသူတို့ရဲ့ခံစားချက်ကြောင့်လို့နေမှာနော်တင်ရင်လည်းတင်တယ်လို့သူတို့မတတ်နိုင်တာမျိုးအဲ့လိုမျိုးတွေရှိတယ်ပေါ့ခုဒီမှာဆိုလို့ရှိရင်ကျမတို့တခန်းတခန်းစီတတ်စီရှိထားတယ်ဆိုရင်လည်းနေရာတွေကအင်းကျပြီးမှဟိုးအရင်ရွာမှာနေတော့ကကြကြဝင်းဝင်းလွတ်လွတ်လပ်နဲ့ကိုခြောင်ဝင်းနဲ့အကျယ်ကြီးပေါ့နော်အကျက်တင်မွေးထားပြီးမှကိုစားချင်တဲ့အချိန်မှာကျက်ဥကောက်စားရတဲ့ဒါမျိုးတွေကိုကျမတတိရတယ်နော်မြန်မြန်ငင်းချမ်းချင်တယ်ပေါ့ကိုရွာကိုပြန်ပြီးမှအဲ့လိုမျိုးပြန်လုပ်စားချင်တယ်ပေါ့နော်အဲ့လိုမျိုးစိတ်တွေကအခုတအားကြီးခံစားရတယ်ပေါ့
အစီအစဉ်နဲ့ကြည့်ရှင်ဒီကအဲ့ဒီစခန်းထဲကအမျိုးသမီးတွေကိုအရှုပ်ဆက်တွေနဲ့ဆက်ရှုပ်တင်နန်းတွေစီစဉ်ပေးခဲ့တော့အခုဆိုရင်အလုတ်ကိုင်းနဲ့ဝင်ဝင်ရနေကြပြီလေ
ဒါဆိုရင်သူတို့ကဆက်ဆောင်စခန်းထဲမှာနေရပေမဲ့အခုဆိုရင်အထောက်ပံ့တွေကိုပဲအားကိုးနေကြရမလို့ပဲကိုပိုင်လုပ်ငန်းလေးတွေရှိနေပြီပေါ့နော
်ဟုတ်တယ်ရတနာရဲ့သူတို့ဘဝမြင့်တင်ရေးအတွက်အသက်မွေးမှုပညာရပ်တစ်ခုလည်းဖြစ်နေတဲ့အတွက်အဲ့ဒီစီမံကိန်းတွေကိုကုလသမဂ္ဂနဲ့နိုင်ငံတကာ NGO အဖွဲ့တွေကဒုက္ခသည်စခန်းတွေမှာလိုက်ပြီးတော့အကောင့်ထဲပို့နေကြတာပေါ့
ရနာတိတဲ့နာမည်ကြီးကစ်ချင်ဒီဇိုင်နာအမျိုးသမီးစမ်းပေါရာဆိုလဲတိုက်ပွဲတွေကြောင့်ဒုက္ခရောက်ရတဲ့တက်ကြီးရွယ်အိုတွေကလေးတွေနဲ့သူတို့ကိုစောင့်ရှောက်နေတဲ့အမျိုးသမီးတွေရဲ့အရေးကိုတက်တက်ကြွကြွအမြဲကူညီနေတဲ့အကြောင်းသူပြောပြထားရှိတယ်နားထောင်ကြည့်နော်
ဒါလုံးရဲ့၃နှစ်ကျော်ပေါ့နော်။ဆိုတော့စစ်စောဖြစ်တဲ့အချိန်ကလေးကတော့တော့ကိုယ်လူမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့ဒုက္ခတစ်ချိန်ရောက်နေရတဲ့ကလေးတွေတို့လူကြီးတွေတို့တော့ဒီလူလူတွေတော့နင်းနေရတာပေါ့။အဲဒီအရာတွေကကျွန်မစိတ်ကိုတော့ဝမ်းနည်းစေရခိုက်စီရဲဆိုတော့လူမှုရေးလုပ်ငန်းလုပ်ဖို့စပြီးတော့ကြွားဖြစ်စီရဲ။အဓိကတော့လေကျွန်တော်ကိုယ်လူမျိုးကိုယ်သိသားရင်းချာရေးဖြစ်တဲ့အတွက်ကြောင့်မလို့ကိုယ်သိသားရင်းချာရေးဒုက္ခရောက်နေတဲ့အချိန်မှာသူတို့နဲ့သိခံစားမှုအတူတူပဲဆိုတဲ့ဟာပြချင်တာပေါ့။လူမျိုးလေးတောင်မလို့လူမျိုးလောက်ကထားလို့ဖြစ်တာပါ။တကယ်တကယ်မှာပဲဒီလူမျိုးတစ်ခုပါပဲဖြစ်လို့တိုးတက်အောင်မြင်ဖို့ဆက်ဆိုတော့အိမ်ဆောင်စုတစုတိုးတက်အောင်မြင်ဖို့အခြေခံအကျဆုံးအချက်ပေါ့နော်။ဆိုတော့ကျွန်တော်အခုဖြစ်ဖြစ်နေတဲ့အချိန်မှာဒီလူမျိုးတွေရဲ့အိမ်ဆောင်စုမှာတန်နေခဲ့တာကြတော့မိမတွေပဲဥဆောင်ပြီးတန်နေခဲ့ရသလိုဖြစ်နေခဲ့တာပေါ့။ဘာလို့ဆိုတော့ဒီအမျိုးသားတွေအကုန်လုံးကသူတို့ရွာစနေရွာတွေမှာနေလို့မရဘူးပြီးတော့အခုဒီဆက်ဆောင်စခန်းမာတွေဆိုရင်လည်းမိခင်တွေနဲ့တက်တီရွှေအိုတွေရဲ့နောက်ပြီးတော့ခရီးရေးတွေတန်နေခဲ့တဲ့အချိန်မှာတော့ဒီမိခင်ကသာလေဥဆောင်မှသာဖြစ်မယ်ဆိုတဲ့ခါမှာသူဥဆောင်ရတာပေါ့နော်တော့အလုပ်ဆောင်တဲ့ခါစားပေါ့2008 2009လောက်ပါဒီကြက်ကြက်အမျိုးသမီးတွေအတွက်ဆိုပြီးတော့ပရိုဂရမ်မေးလုပ်ဘူးတာရှိရဲ့ကျမတို့ဒီတစ်ချိန်ကျူရိုက်စက်ခုထဲပေါ့နော်အဲ့ဟာကိုမပြောင်းပြစ်အောင်ထိမ့်သိမ်းနိုင်အောင်ပြီးတော့စက်ကန်းရက်တဲ့ပညာကိုလည်းတို့တက်အောင်ဆိုပြီးတော့ဒီဒီဇိုင်းနဲ့ပတ်သက်တဲ့ဟာတွေပေါ့နော်အဲ့လိုမျိုးလေး program လုပ်ပြီးခုလေအဲ့ပြီးတော့ကျမတို့တစ်ချိန်နှစ်ချက်အတင်းတော့အတင်းချုပ်ကနေ program လုပ်တာရှိရဲ့နေရာ data အနှံ့ပြားမိမတွေအမျိုးသမီးတွေပေါ့အကုန်လုံးကိုတက်မွေးဝမ်းကြောင်းပညာနေတယ်လည်းမပညာတင်ပြီးတဲ့ခါကျတော့ဒီကျနာမှာတို့တင်နန်းလုပ်တယ်ပေါ့နော်အဲ့မှာကျမသွားပြီးတော့တင်နန်းတော့ပြီးခုလေဒါချင်းလေးအမျိုးကြီးတော်ချစ်ကြပါတယ်တယောက်တယောက်နဲ့တော်ကိုမှခေမကူညီတတ်တဲ့အမျိုးပါဆိုတော့တော်မျိုးပေါ်မှာနေပြီးတော့အောင်မြင်တော်သားရပဲဖြစ်ဖြစ် first chance ကမှရှိနေတဲ့အမျိုးသမီးတယောက်ပဲဖြစ်ဖြစ်ခန္ဓာထက်တော့တော်အတူတူပါပဲဆိုတော့သူတို့စီကအဲ့လိုမျိုးစစ်ပွဲဖြစ်လို့ပဲဖြစ်ဖြစ်သူတို့တစ်ခါရောက်တယ်ဆိုရင်ဒါကျွန်တော်တို့တစ်ခါရတဲ့အတူတူပဲလို့ကျွန်တော်အများကြီးခံယူပါတယ်သူတို့ဝမ်းနဲ့ကြည်ကွယ်ကျွန်တော်လည်းဝမ်းနဲ့ကြည်ကွယ်တယ်သူတို့ရင်ထဲမှာထင်ကျွန်တော်လည်းကြည်ပါတယ်ဆိုတော့သူတို့ငိမ့်ချိုင်းဆိုတာပြောနေကြပေမဲ့ငိမ့်ချိုင်းတကယ်ရလာရင်သူတို့ငိမ့်ချိုင်းကျွန်တော်လည်းငိမ့်ချတာပါရှင်သူတို့ငိမ့်ချပြီးတော့တော့လည်းနေချမှာမဟုတ်ဘူးပေါ့နော် တ်မှုတွေပုံများလာလေလေကျွန်တော်လူမျိုးတွေကြည့်တာပုံများလာလေလေကိုကဒီလူမျိုးတွေလောက်အောင်မှာတာဝန်ပူကြီးလာတယ်ဆိုပြီးတော့အများစိတ်ကမှအထိုက်ယူပါတယ်ဆိုတော့ကျွန်တော်တို့ကကြတော့ဒီနိုင်ငံရေးကိုစစ်ပွဲလို့ပြောတာတခြားနားမလည်ပေမဲ့ကိုလူမျိုးအချင်းချင်းဒီအမျိုးသမီးတွေကိုကလေးတွေကိုအတတ်နိုင်ဆိုကူညီပေးမှာပို့ဆိုတော့ကျွန်တော်တတ်နိုင်တဲ့တာဝန်ပဲဆိုတော့ဒီနေ့ခံယူပါတယ်ကတော့ကျမတို့မနောကရပဲဖြစ်ဖြစ်လွလွလပ်လပ်တတ်တယ်။ဘယ်နေရာပဲဖြစ်ကျမတို့တောင်းလာလှူရှာတဲ့အချိန်မှာလွလွလပ်တောင်းလာလှူရှာခြင်းနဲ့ပြီးတော့ကျမတို့မျိုးနွယ်စုရဲ့ခွင့်အရေးတွေကျမတို့အပြည့်အဝရခြင်းနဲ့ပေါ့နော်။ပြီးတော့ကျမတို့မျိုးနွယ်စုတွေဘယ်မှဒုက္ခမရောက်ပဲနဲ့အားလုံးရင်းရင်းထန်းပြပြရှိရှိနေကြပါရှင့်။
ကဒုက္ခတဲ့စကားအမျိုးသမီးတွေနဲ့တသားနဲ့အမြဲတမ်းတူရှိနေတယ်လို့ပြောသွားတာလေးကတော့လေးစားစရာကောင်းတယ်နော်
။ဒါဆိုရင်ကချင်ပြည်နယ်ဒုက္ခတဲ့စကားတွေကအမျိုးသမီးတွေရဲ့မျှော်လင့်ချက်အိမ်မက်တွေကိုပံ့ပိုးပေးမဲ့သူတွေရှိလာပြီးဆိုတော့လက်တွေ့ကြကြဘလို့အကောင့်ထဲဖွင့်နေတယ်ဆိုတာကိုပြောပြပါဦး
။ရန်နာရီရောက်ခဲ့တဲ့ဒုက္ခတဲ့စကားမှာတော့လူငယ်တက်လက်ပိုင်းဆိုလို့တယောက်တလေတောင်မတွေ့ခဲ့ရဘူး။ကလေးတွေနဲ့အမျိုးသမီးတွေတက်ကြီးရွယ်ဦးတွေပဲရှိတယ
်။ဟုတ်တယ်။ကေစုမိခဲ့တဲ့အမျိုးသမီးဆိုရင်စစ်ချောင်းရင်နဲ့ခမွန်းတဲ့ဆုံးမသွားလို့မုဆုမဘဝနဲ့ကလေးနှစ်ယောက်ကိုပြုစုပြောင်းပေးနေရတာလေအခုတော့ UNHCR ကလည်းဒုက္ခသည်အမျိုးသမီးတွေကိုအရှုပ်စစ်တွေပေးတင်းနှံ့နေပေးတဲ့စီမံကိန်းတွေလုပ်နေပြီနိုင်ငံတကာလူမှုကူညီရေးအဖွဲ့တစ်ခုဖြစ်တဲ့တစ်ရှင်နီအဖွဲ့ကလည်းဒီလိုစီမံကိန်းတွေလုပ်နေတယ်လို့တာဝန်ခံ UGNES ကရှင်းပြခဲ့သေးတယ
်ကျွန်တော်အခု IDB ကဲမှာစီးပွားရေးဘဝလုံခြုံမှုဆိုင်ရာကူညီပေးရေးအစီအစဉ်ဆိုပြီးတော့ IDB ဆိုင်ချက်ချင်းနီကော်မတီ ICRC နဲ့မြန်မာနိုင်ငံချက်ချင်းနီအတင်းပူးပေါင်းပြီးတော့မှထောက်ပံ့မှုတွေပေးပါတယ်ဒီရွေချက်ကတော့စစ်ဘေးရှောင်ပြည်သူတွေဟာအစားအစာတို့အခြားထောက်ပံ့နေရတာရကြတယ်ဒါပေမဲ့နေ့စဉ်ဘဝမှာသုံးဖို့အတွက်ငွေကြေးတွေဟာတို့တဲ့အခက်အခဲရှိတာပေါ့အဲ့တော့တို့ကိုကျွန်တော်တို့ကငွေကြေးရေးပေါ့စီးပွားရေးဘဝလုံခြုံမှုအတွက်ငွေကြေးရရှိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ကဒီအစီအစဉ်ကိုလုပ်တာဖြစ်ပါတယ
်ဒါနဲ့ကေဇူးနဲ့ယရနာတို့လိုင်ဇာမှာပြစ်ခတ်မှုတွေဖြစ်တဲ့အချိန်မှာမြကြီးနာကိုရောက်သွားတာဆိုတော့အဲ့ဒီမှာလုံခြုံရေးအခြေအနေကရောဘယ်လိုရှိလဲခဗ
ျမြို့ပေါ်မှာတော့ပုံမှန်တိုင်းသွားလာနေကြတာပဲကိုအောင်ရဲ့ဒါပေမဲ့လူတွေတောင်းတနေတဲ့ငင်းရှာရေးမျှော်လင့်ချက်ရောင်ရှိတွေကတော့လက်တလောဖြစ်ပစ်ခဲ့တဲ့ပြစ်ခတ်မှုတွေကြောင့်မိမိန်သွားမလားမေးစရာဖြစ်လာတာပေါ့
စစ်ကြောင်ဒုက္ခရောက်နေရတဲ့တကြီးရုံနဲ့ကလေးတွေကိုဥဆောင်နေရတဲ့အမျိုးသမီးတွေဘဝအမြင့်တွေလှုပ်ပေးနေတာကတော့ဝမ်းသာစရာပါဒါပေမဲ့တစ်ဖက်မှာကြတော့တိုက်ပွဲတွေပြင်းပြင်းဖြစ်နေတဲ့အတွက်ဒုက္ခတွေထက်ထက်တိုးလာရတာကတော့တိုးတက်မှုမဟုတ်ဘူးနော
်ဟုတ်တာပေါ့ကောင်ရဲရဲဒါကြောင့်ပြစ်ခတ်မှုတွေချက်ချင်းရကြပြီးငင်းချင်းရေးကိုသဘောပိုင်းမှာပဲအပြေရှာဖို့ပြည်တွင်း NGO အဖွဲ့တစ်ခုဖြစ်တဲ့မေတ္တာဖောင်ဒေးရှင်းဥက္ကဋ္ဌလဖိုင်ဆိုင်ရော်ကလည်းပန်ကြားထားတယ်လी
ကျမအနေနဲ့ပေါ့နော်အားမလို့အားမရအဖြစ်ဆုံးကတော့ကျမတို့ကချင်း KIO အဖွဲ့နဲ့နိုင်ငံတော်နဲ့1994ခုနှစ်ငင်းချမ်းရေးပေါ့နော်အပြစ်ခရဆယ်ရေးလက်မှတ်ရေးထိုးပြီးရဲ့နောက်မှာကျမတို့18နှစ်လုံးလုံးပြိပခါရဲ့အခြေခံဖြစ်တဲ့နိုင်ငံရေးပြဿနာကိုဘာဖြစ်လို့ကျမတို့မဖြေရှင်းနိုင်တာလဲပေါ့နော်အဲ့တော့သာဘိုင်းတစတောင်ဖြေရှင်းနိုင်လို့ရှင်ဒီနေ့ခုလိုမျိုးပြစ်ခတ်တာမျိုးမှဖြစ်ပါမလားလို့လဲကျမကြည့်မိမြင်မိတယ်ပေါ့နော်တစ်ဖက်ကလည်းကနေ့ရဲ့အနေအထားသည်ရခင်ကနဲ့အတူတူပဲအခုချိန်ခါမှာလဲစောင့်ဝင်နေရင်ပညာရေးအားလုံးမှာနောက်ကျကျရေးဆဲဖြစ်တယ်ဒါတွေကိုကျမတို့ဘလောက်ပဲလှုပ်လှုပ်ဘေးမှာတော့ထက်လို့လိုသေးတဲ့အချက်လက်တွေအများကြီးဖြစ်နေတဲ့အခါကျတော့စစ်ကတော့ရက်ကူရမ်းရမယ်ဆိုတဲ့ဟာကိုပဲကျမဥတီပြောနေတာဖြစ်ပါတယ
်ကဲကေဇူးနဲ့ယရနာတို့ရေတနက်ကင်တိုက်ပွဲတွေပြန်ဖြစ်နေတဲ့ကချင်ပြည်နယ်မှာတနက်တန်တွေကြားကညဉ့်ညေးကိုမျှော်လင့်နေတဲ့အကြောင်းတွေကိုဆွေးနွေးရတာတော့စိတ်ဝင်စားစရာကောင်းပါရဲ့။ဒါပေမဲ့ဒီတစ်ပတ်တော့အချိန်နဲ့ပြည့်သွားပြီမို့မျှော်လင့်နေထွေးညဉ့်ညေးအစီအစဉ်ကိုဒီမှာပဲရန်နာပြရစေ။သောတာရှင်များခင်ဗျာရှင်းတဲ့ဘက်မှာလည်းပြည်သူတွေရဲ့ညဉ့်ညေးမျှော်လင့်ဆောင်စားနေတဲ့စကားသံတွေကိုဆက်လက်တင်ပြပေးမှာမို့ပြန်လည်ဆုံတွေ့ကြကြလာခင်ဗျာ။
ဒီဝေးသတင်းတော့ကိုအောင်ရဲမောင်မောင်တာဝန်ယူတင်ဆက်ထားတဲ့မျော်လင့်နှွေးထွေးညဉ့်ညံ့ရေးအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။မကြခင်တက်ဆက်သွားမဲ့ဒုတိယပိုင်းအစီအစဉ်မှာမြန်မာပြည်အပေးစာများပြည်တွင်းသုံးသက်ချက်နဲ့တက်ကြီးစကားအပြင်ဒီဇင်ဘာတေးလက်ဆောင်ကိုလည်းတော်တာရှင်တွေအတွက်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။